မွန်နီညိုရေးပါတီညီလာခံမှာဘာတွေဆုံးဖြတ်ဆွေးနွေးကြတယ်လဲဆိုတာကိုကြည့်ကြရအောင်ပါလက်ရှိအာဏာသိမ်းစစ်ကောင်စီမှာကိုယ်စားလှယ်ဖြစ်ပါဝင်နေတဲ့မွန်နီညိုရေးပါတီ NUP အနေနဲ့ငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းပြီးတော့အပြေရှားတဲ့နိလန်းကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပါတီညီလာခံမှာဆုံးဖြတ်ခဲ့ပါတယ်နိုင်ငံရေးအလှည့်ပြောင်းကာလတစ်ခုမှာမွန်ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုရွေးခဲ့တာလို့လည်းမွန်ညီညွတ်ရေးပါတီပြောခွင့်ရက VOA ကိုပြောပါတယ်မွန်ညီညွတ်ရေးပါတီကစစ်တပ်ဩဇာလွှမ်းမိုးတဲ့နိုင်ငံရေးပုံစံနဲ့တွားနေတဲ့အပေါ်မှာဝေဖန်မှုတွေရှိနေတယ်လို့တွေ့ဆုံညှိနှိုင်းရေးလမ်းစဉ်အပေါ်လက်ခံသူတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
မွန်ညညရေးပါတီ MUP ရဲ့ပါတီညီလာခံကိုမတ်လ18ရက်ကနေ20ရက်နေ့အထိကျင်းပခဲ့ပြီးရှေ့ဆက်လုပ်ငန်းစဉ်5ရက်ကိုချမှတ်ခဲ့ပါတယ်။လုပ်ငန်းစဉ်တွေထဲမှာမွန်ညညရေးပါတီအနေနဲ့ဒေသခံပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတွေးဆညှိနှိုင်းရေးလမ်းညွှန်ကိုဆက်သွားမယ်လို့ပါတီအသွင်ရင်မှုနိုင်စံတင်က VOA ကိုပြောပါရယ်
။ဒီတကပြည်ရှိတဲ့နေရာမှာငင်းချမ်းစွာရှင်းပြီးညှိနှိုင်းပြီးတော့ဖြေရှားတဲ့နည်းလမ်းကိုတော်တော်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်။အဲ့အခွင့်အရေးဖြစ်ဖြစ်သူဆောင်ဆွေးနွေးနိုင်မှုအဓိကပါလို့ကျွန်တော်အမြဲတည်းလက်ရှိတာဝန်ရှိတဲ့လူတွေလည်းကျွန်တော်ဆွေးနွေးဝိုင်းတိုင်းမှာအဲ့ဒါကိုပဲကျွန်တော်သင်ပြပါတယ်အခုပြန်လာတဲ့ကိုင်ဖွဲ့စည်းတွေကျော်လဲဒါကိုကိုလက်ခံထားတယ်ဒီကြားထဲမှာတော့ဒီပခါတော့အမြဲတမ်းရှိနေပါပဲဒီလက်ခံကသူကဖြစ်လာပြီးဆုံးပြတော့ရဲဝိုင်းကိုပြန်ရောက်ကြမှာပဲကျွန်တော်တို့ကလက်ခံကိုင်ဖွဲ့စည်းမှာမဟုတ်တာဒါယူပါဝဲဝင်ဖို့ပါတယ်ဖွဲ့ထားတာပဲဆွေးနွေးခြင်းတိုင်းဒီကဖြေရှားတဲ့မျိုးပဲဒီတော့လိုအပ်တယ်လို့ကျွန်တော်အားသာမြင်တာပါ
မွန်ညညရေးပါတီညီလာခံမှာပါတီဗဟုအလုံးမှုဆောင်အဖွဲ့ဗဟုကော်မတီအဖွဲ့ဝင်တွေအပြင်ပါတီဥက္ကဋ္ဌဒုဥက္ကဋ္ဌအပါအဝင်အသွင်ရင်းမှုအဖွဲ့ကိုလည်းရွေးချယ်ခဲ့ပါတယ်လက်လက်နေတဲ့ဥက္ကဋ္ဌနေရာမှာဦးသိန်းစိန်အစိုးရလက်ထက်ကမွန်ပြည်နယ်အစိုးရလျှက်စစ်စက်မှုနဲ့စွန့်ရင်ဝင်ကြီးဖြစ်ခဲ့တဲ့ရခင်မွန်ပြည်သစ်ပါတီ NMSP ဗိုလ်မှူးကြီးအောင်တဦးဖြစ်တဲ့နိုင်လဝိအောင်ခေါ်နိုင်မင်းစွေကိုရွေးချယ်ခဲ့ပါတယ်မွန်ညညရေးပါတီဟာစစ်သက်အာဏာသိမ်းခဲ့ပြီးနောက်ဖွဲ့စည်းတဲ့စစ်ကောင်စီထဲမှာပါဝင်ခဲ့ပါတယ်ဒီလိုစစ်ကောင်စီနဲ့ပူးပေါင်းတဲ့အတွက်ပါတီအပေါ်ဝေဖန်မှုတွေတိုးနေပါတယ်မွန်ညညရေးပါတီအသွင်ရင်မှုနိုင်စံတင်ကတော့မွန်ပြည်နယ်အတွင်းမွန်ပြည်သူတွေငြိမ်းချမ်းမှုဒီလမ်းကြောင်းကိုရွေးချယ်ခဲ့တယ်လို့ပြောပါတယ်
လည်းရဲ့လက်ပြောင်းခုဖြစ်လာပြီဆိုရင်အဲ့ဒီလက်ပြောင်းအခုမှာဆိုတော့မွန်ပြည်သူတို့ရဲ့ဒါဒီတက်ခံပြည်သူတွေအေးအေးချမ်းချမ်းကြိုင်ကြိုင်ကိုရဲ့တို့တို့ရဲ့ဘဝနော်ဒီငြိမ်းချမ်းဖို့လိုအပ်နေတဲ့အချိန်မှာကျွန်တော်တို့ကသူတို့ဘက်ကိုကြည့်ပြီးတော့အကျိုးကိုကြည့်ပြီးတော့ကျွန်တော်တို့ရှောက်နေတာပါအခုလည်းကျွန်တော်တို့ပေါင်းတာမဟုတ်ပါဘူးကျွန်တော်တို့ကိုယ်စားလှယ်ထုတ်တာပါဆရာဆိုရပါတဲ့ကျွန်တော်တို့ရေပေါင်းတိုင်းလာတဲ့လူတွေဖြစ်လဲပါပဲအခုလည်းကျွန်တော်တို့ထုတ်တဲ့လူကလည်းပါတီရဲ့ကိုယ်စားလှယ်ပါပဲဒီပါတီပြဖွဲ့စည်းပဲကျွန်တော်တို့ဝေစာဝေစာကျွန်တော်တို့ခံနိုင်ကြီးရှိတယ်ဒါပြည်သူ့အတွက်ကိုကြိုးအတွက်ကျွန်တော်တို့တက်ခံနိုင်ပ
ါလက်ရှိမှာတော့မွန်ညညရေးပါတီကိုယ်စားလှယ်တွေဖြစ်တဲ့ဒေါက်တာပညာအောင်မုန်းနဲ့နိုင်လကြီးတမားတို့ဟာစစ်ကောင်စီရဲ့ပြည်ထောင်စုအဆင့်နဲ့ပြည်내အဆင့်တို့မှာအဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေပါဗျ။တိုင်းရင်းသားအခွင့်အရေးနဲ့ကပ်ညီတဲ့ရွေးကောက်ပွဲစနစ်ဖြစ်ပေါ်လာရေးကြိုးပမ်းဆောင်ရွက်သွားဖို့နဲ့အနာဂတ်မှာပေါ်ပေါက်လာမယ့် Federal ပြည်ထောင်စုနိုင်ငံတော်နဲ့အညီပြည်내ဖွဲ့စည်းပုံအခြေခံဥပဒေရွေးဆဲအတည်ပြုနိုင်ရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ MUP ရဲ့ရှေ့လုပ်ငန်းစဉ်ထဲမှာဖော်ပြထားပါဗျ။လက်ရှိမှာစစ်သက်ဩဇာလွှမ်းမိုးတဲ့နိုင်ငံရေးပုံစံနဲ့တွဲနေတဲ့အပေါ်မွန်လူမှုအဖွဲ့အစည်းကမွန်လူငယ်တူကတော့အခုလိုထောက်ပြကန့်ကွက်ပါဗျ။
ကျွန်တော်တို့နိုင်ငံကပြည်ထောင်စုနိုင်ငံတည်ထောင်ဖို့ကြိုးစားနေတဲ့လမ်းကြောင်းပေါ်မှာရောက်နေပုံစံမှာပဲဒီမျိုးအာဏာသိမ်းဖြစ်လာတဲ့အာဏာသိမ်းတဲ့လူကလည်းစစ်တပ်ပိုင်းဝိုင်းရဖြစ်တယ်ဆိုတော့တကယ်ဒီမိုကရေစီနိုင်ငံမှာစစ်တပ်ဩဇာလွှမ်းမိုးတဲ့နိုင်ငံရေးပုံစံမျိုးတော်လို့မရဘူးလေသူတို့နိုင်ငံရေးပါတီတစ်ခုအနေဖြင့်စာကြင်မှုလို့လည်းကျွန်တော်မြင်တယ
်။မွန်တိုင်းရင်သားဒေသခံနောက်တယောက်ကတော့မွန်ညညရေးပါတီရဲ့တိတ်ဆုံညှိနှိုင်းရေးလမ်းစဉ်အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့အရင်ကတော့သောက်ခံခဲ့ရတယ်နော်။ဘဝခံရတယ်ကျွန်တော်တို့ဒီမြန်မာလူတွေဒီအနေနဲ့ဘုရားလက်ကလမ်းစဉ်နဲ့ွားမယ်ဆိုလို့ရှိရင်ဒီလူလူတို့ကလည်းအိုးအိမ်ကိုပြတ်ပြီးမယ်။မစိုးရိမ်လည်းရှောက်ရှောက်မယ်ပဲ။ဘုရားကိုယ်ကကျွန်တော်ရဲ့အနေနဲ့သဘောအနေနဲ့ဘာပြောဖြစ်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ဆိုက်တယ်ပေါ့နော်။ဒီပြောင်းနေတဲ့တော့ဝန်တာကလည်းပြည်သူပဲဗ
ျ။မွန်လက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သစ်ပါတီကလည်းလက်ရှိနိုင်ငံရေးအခင်းအကျင်းအရနိုင်ငံရေးပြည်ထနာကိုနိုင်ငံရေးနီးလမ်းဖြင့်ဖြည့်ရှင်းနိုင်ဖို့အမြင်သဘောထားရှိနေပြီးစစ်ကောင်စီကိုလက်နက်ကင်တိုက်ဖို့သဘောထားမရှိသေးတဲ့အခြေအနေမှာရှိနေပါတယ်။မြန်မာနိုင်ငံတချို့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပေမဲ့မွန်ပြည်နယ်ထဲမှာတော့လက်ရှိအခြေအနေမှာစီရေးပရိပခ္ခတွေမရှိဘဲငြိမ်းချမ်းနေပါတယ်။ မွန်ညညရေးပါတီဟာကွဲပြားနေတဲ့မွန်နိုင်ငံရေးပါတီတွေမွန်နိုင်ငံရေးအင်အားစုတွေမွန်လူမှုအဖွဲ့အစည်းတွေနဲ့ပြီးခဲ့တဲ့2019ခုနှစ်မှာပေါင်းစည်းလိုက်ကြပြီးမွန်ညညရေးပါတီ MUP ကိုထူထောင်ခဲ့တာဖြစ်ပါတယ်2020အထွေထွေရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်နေရာ12နေရာအနိုင်ရရှိထားပြီးမွန်ပြည်နယ်မှာ NLD ပြီးရင်ဒုတိယအများဆုံးအနိုင်ရရှိထားတဲ့ပါတီဖြစ်ပါတယ်ခင်ဗျာ